မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒကိုထုတ်ဖော်ကြေညာခဲ့ပြီးနောက်မှာတော့မြောက်ကိုရီးယားဟာငြိမ်းချမ်းရေးအတွက်အဆင့်နဲ့ရှိနေပြီလို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒိုနယ်ထရန့်ကပြောဆိုလိုက်ပါတယ်။ပက်စဗီးနီးယားပြည်နယ်အနောက်ပိုင်းကလေရင်ထားရာရုံမှာမနေ့စနေနေ့ညကလုတ်တဲ့နိုင်ငံရေးစည်းဝေးပွဲတစ်ခုမှာသမ္မတထရန့်ကပြောဆိုခဲ့တာပါ။ကမ္ဘာတစ်လောက်ကိုနျူကလ িয়ার လက်နက်တွေနဲ့ချင်းချောင်နေတဲ့ကင်ဂျွန်အွန်းအနေနဲ့အခုတော့ဒုံးကျည်တွေပြစ်လွတ်တော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးတို့ကြားမကြုံစဘူးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့စီစဉ်နေကြချိန်မှာပဲသမ္မတထရန့်ကပြောဆိုတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံတဲ့အခါမှာချက်ချင်းထပ်ပြန်လာတာဒါမှမဟုတ်လည်းနှစ်ယောက်ထိုင်ပြီးကမ္ဘာကြီးအတွက်အကြီးအကျယ်ဆုံးသဘောတူညီချက်တစ်ခုကိုဆောင်ရွက်နိုင်တာမျိုးလည်းဖြစ်နိုင်တယ်လို့သမ္မတထရန့်ကထပ်လောင်းပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာမချခင်ကကျင်းပပြီးစီခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်အောင်မြင်ခဲ့တဲ့အပေါ်မှာလဲသမ္မတထရန့်ကအမှတ်ယူပြောဆိုပါတယ်။နျူကလ িয়ার နဲ့တိုက်ခိုက်မဲ့အရေးချင်းချောင်မှုကိုရှော့ချနိုင်ရည်အတွက်သူ့အမည်နဲ့မလုပ်ခဲ့ဘူးဆိုရင်လုံးဝအောင်မြင်ခဲ့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။